Welcome to the Voice of America in Burmese.
American Dino Zimuro, Washington, D.C. Gani, Natalia said, Long Munich, ကျွန်တော်လာဆက်ခွန်ရတနင်္လာနေ့မနက်ပိုင်း6:00နာရီကနေ9:00နာရီထိ
Jakala, Amuda Ninu Suya, NUG, and in American Pionzu Sigani, will let them hold their Kuni, Luzajin Sanamu Kuni, Susibong Dola, Naya, Nasangatan, Kuni Donkan Tare, Ludiaware. Now Japan Pilabinema, Rashane, Rashaye, Gine, Lita Purine, Budu, Si, Lijibudu, TOC, Osuha, Dinu Niga, Tokwa Dore, Lutio Gawe, Ujitanaga, Topia Mare. Sorry, the Tate out the Niku, Utimon, Dana, Dujina, Pido, Shiwaka.
Okay, good, Daju. Do you name Jagi, Jaja, Mari, Ramado? ကိုဒီမှာနေရာကြာပြီဆိုတော့တငယ်ချင်းတွေကမေးတယ်အာစိတ်ချလားဆိုတော့အဓိကမေးဖို့တော့သူတို့မေးကြတယ်ရှင့်အခုကြားခဲ့ရတာကတော့ထိုင်းမြန်မာလေကြောင်းခီကြောင်းသတင်းဆောင်ပါတဲ့ကအတန်းပါလေကြောင်းကိုသတင်းတွေပြီးအန်ယူဂျီနိုင်ငံခြားရေးဝန်ကြီးနဲ့အင်တာဗျူးမတိုင်မီမှာနားဆင်ကြပါပါဒုတိယပိုင်းနာယူပါမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစပီမြန်မာရဲ့မြင်ကွင်းချက်မဆုများမြန်မာပြည်မှပေးစာနဲ့ထ
NUG ဂျာကလာမြို့သားညီညီအစိုးရအနေနဲ့အမေရိကန်ပြောင်စုကနေပြီးတော့ drone တွေတန်ချက်ကမော်တော်ယာဉ်တွေ radar စောင့်ကြည့်မှုကိရိယာတွေဝေယူဖို့အပါအဝင်လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်းdollar 525တန်းအကူအညီတောင်းခံထားတယ်လို့သိရပါဗျ။ဒါပေမဲ့မြန်မာနိုင်ငံအရေးဟာအမေရိကန်အစိုးရအစိုးရဘက်မှရောလွှတ်တော်မှာပါတိတ်ပြီးတော့အာမကောင်လှတာမို့လို့ဒီအကူအညီတောင်းခံမှုတွေရပါမလားဆိုတာကိုတော့ Washington နိုင်ငံရေးသုတေသီတွေကတန်ဆာရှိကြပါဗျ။ဒီကူညီတွေဟာမြန်မာဒီမိုကရေစီရေလှူရှာမှုအတွက်ကြီးကြီးမားမားအထောက်ပံ့ဖြစ်စေတယ်လို့ဒီကူညီကြောင့်စစ်ကောင်စီကိုလွန်မင်းအားနည်းသွားစီမှာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွေးဝင်ကြီးဒေါက်တာဆာဆာက VOA ကိုပြောပါတယ်။အမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေ NDAA ထဲမှာ Burma X ဆိုပြီးတော့လူသိများကြတဲ့မြန်မာဒီမိုကရေစီရေအတွက်အထောက်ပံ့ပေးဖို့အတွက်ပြောင်းလဲချက်တွေလည်းပါဝင်ခဲ့ပါတယ်။အဲဒီဥပဒေတဲ့အတုံးနှုံးအဖြစ်ဒီ2021ခုနှစ်နွေဦးတော်လိုင်းနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမီးနဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေထောက်ပံ့ပေးဖို့ဆိုပြီးတော့အစိုးရကိုလုပ်ပိုင်ခွင့်ပေးထားပါတယ်။ဒီအတွက်လက်နက်မဟုတ်တဲ့အကူအညီဒေါ်လာ200တန်း200ပါဝင်စုစုပေါင်းအကူအညီဒေါ်လာ525တန်းကိုလာမယ့်ဗန်ဒိုင်းနှစ်မှာထောက်ပံ့ကူညီဖို့အတွက်အမေရိကန်လွှတ်တော်ကို NUG ကတောက်ခံထားတာလို့သိရပါတယ်။ဒီထက်မှအများစုကတော့တိုက်ပွဲတွေကြောင့်ပြေးလွှားနေရတဲ့စစ်ပီးဒုက္ခသည်တစ်သက်မှ5တန်းကိုအကူအညီပေးဖို့ဖြစ်ပါတယ်။လက်နက်မဟုတ်တဲ့အကူအညီဒေါ်လာတန်း200မှာ drone တွေ motor ရင်တွေ radar စောင့်ကြည့်ရေးကိရိယာတွေအပြင်စက်သွေးရေးပစ္စည်းကိရိယာဆောက်လုပ်ရေးဆိုင်ရာပစ္စည်းကိရိယာတွေနဲ့စစ်ဖက်သုံးစီးပွားပစ္စည်းတွေဝယ်ယူဖို့ပါတယ်လို့သိရပါတယ်။စီအိုစုကိုဖယ်ရှားပြီးတော့ Federal Democracy စနစ်ထူထောင်မှုနဲ့စစ်ပီးဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်လက်တွေ့ကျကျနဲ့မဟာဗျူဟာကျကျအသေးချာစီစစ်တွက်ချက်ထားတဲ့အစီအစဉ်အတွက်အကူအညီတောင်းခံထားတာဖြစ်တယ်လို့ဒေါက်တာဆာဆာကပြောပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုကြိုတင်သိရပြီးတော့ရှောင်လဲနိုင်ဖို့အတွက်စောင့်ကြည့်အချက်ပေးစနစ်တွေသူတို့မှလိုအပ်နေတယ်လို့ဆိုပါတယ်။လာမယ့်ဗန်ဒိုင်းနှစ်အတွက်လွှတ်တော်မှာပြင်ဆင်ဆောင်ရည်နေစေရှိပေမဲ့ Burma Act နဲ့ဒီလည်းနမဟုတ်တဲ့အကူအညီတွေအတွက်ဘတ်ဂျက်ဥပဒေကြမ်းထဲမှာအတိအကျသတ်မှတ်ပြီးမဲ့ပုံတော့မရှိဘူးလို့ Washington ခြေစိုက် CSIS ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Michael Martin က VOA ကိုသူပြောပြပါရယ်အသေးစိတ်ဘတ်ဂျက်ရထားမှုဟာအစိုးရပိုင်းအထူးသဖြင့်ဒီနိုင်ငံကြေးဌာနကစောင့်ရမယ့်အနေအထားဖြစ်တယ်လို့သူကရှင်းပြပါရယ်ဆီးရီးယားနဲ့ယူကရိန်းအတွက်လည်းနမဟုတ်တဲ့အကူအညီတွေဖြစ်ဂျီကာဝတ်စုံတွေ Radar စနစ်တွေနဲ့စစ်သုံးမော်တော်ယာဉ်တွေကိုအမေရိကန်ကအကူအညီပေးခဲ့ဘူးပြီးမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ Burma Act ကိုဘလို့အတိတ်ပဲဖွင့်ဆိုမလဲဆိုတာကိုနိုင်ငံကြေးဌာနမှာညှင်းခုံဆွေးနွေးနေစေဖြစ်တယ်လို့ Martin ကပြောပါရယ်လနမဟုတ်တဲ့အကူအညီစီးရင်မှာပါတဲ့ပစ္စည်းတိုင်းဟာစစ်ဖက်အရက်ဖက်၃နှစ်ဖက်လုံး၃ရတဲ့ပစ္စည်းမျိုးတွေဖြစ်နေတယ်လို့ဝါရှင်တန်စစ်ဖက်ကောလိပ်ကပမောခဇက်ခရီအဘူဇာကပြောပါတယ်။ဒါကြောင့်မလို့အခုတောင်းခံထားတဲ့အကူအညီရဖို့တော့မလွယ်ဘူးလို့အဘူဇာရောဒီမာတင်ကပါသူတို့ရဲ့အမြင်ကိုပြောကြပါတယ်။အမေရိကန်အစိုးရရောနိုင်ငံကြေးဌာနရောလွှတ်တော်ပိုင်းမှာပါယူကရိန်းစစ်နဲ့တရုတ်နဲ့ရှင်ပြိုင်ရေးကအဓိကလွှမ်းမိုးနေရာယူထားပြီးတော့မြန်မာနိုင်ငံရဲ့ခုခံတော်လှန်စစ်ဟာတိတ်ပြီးတော့အားမရှိလှဘူးလို့အဘူဇာကသူ့ရဲ့အမြင်ကိုပြောပြပါတယ်။
နယူးဇီလန်မှာကျင်းပနေတဲ့အစည်းအဝေးအတွင်းမှာဗြိတိန်နိုင်ငံဟာအာရှပစိဖိတ်ကုန်သွယ်ရေးအုပ်စုကိုတရားဝင်ဝင်လိုက်ပါတယ်။ဗြိတိန်နိုင်ငံကဒီအဖွဲ့နဲ့ပါဖို့သဘောတူညီချက်ရရှိခဲ့တာကိုပထမဦးဆုံးမတ်စတာမှာကြေညာခဲ့တာပါ။ Uyoba Tamaga Dongere Tonika Tucket Peter now. Deep Ha, Bidding and Wayoke, Chimazo, Puele, Piabane. CBTPP call Pacific Maker Dibi Bia, the Bodu Nijago, Japan, a Char Sanga Bow and Lemma, Yi Tu Tade, Gondre, Osu Piabane. Japan to New Zealand, Australia, Brunei, Canada, Chile, Malaysia, Mexico, Peru, Singapore, Vienna, no deep Puema Bow and Jabare. Natam Sashi Kunema Sati and Puesi Geraba. Deep Puema Bale Dibi Rima. Luye Tambongaya Jonita be Gaba Siwa yes, Sangaya no Jon Bide Nenga di Puego when a Brahma Uzo Nanga Lepibare, Kulo Bide Nangu Apuega Lekan Lai Dajao, Apuega Bomu Kaima Ahom Ladelo Japan Siwa when ye shige Yuki Kudoga Sobare. In Obasiva Data Bomu Sasan Loka and Boot Bide Nanga Juza Nile Chema Kulo Apuwen Pietangeraba. Dabime Uyopa Bamaga Powen Nasakuna Nangana Bide Nangaya Kondo in and Nation Lionel. Dipuema Paraga, Yima Palava, Wudo, Wipan Duriga, Pyojabare. Mulaga, American let Dipuema Bagge be met, Donald Trump, the Blood Letter Ma, American got Turkerava. The Yogado, a poem people, shout out be Pipare.
Japan Pilabinema, Russia, Gine, Lita Purine, Pudre, Sea, Lichimudre, Dil Sea, Osuha, Tenun, Niga, Tokwa, Elu, Dilga, Wunjitana, Topiamari. The Hamaha, Buamia, Jijong, Land, Lunuison, Pudre, Yura, Pidelu, Dilga, Wunjitana, Pioare. Northern Inter-Ocean 2023 လို့အမည်ပေးထားတဲ့ဒီစီးလေးချက်မှုဟာယူကရိန်းကိုရုရှားကြီးကြော့စစ်ဖြစ်ပြီးကလေးကတရုတ်နဲ့ရုရှားကြားစီးပူးပေါင်းဆွေးနွေးမှုတိုးမြင့်လာတဲ့သဘောလည်းဖြစ်ပါတယ်။တချင်မှာတော့စစ်ဘက်ဆက်ဆံမှုတွေပြန်ဖွင့်ဖို့အမေရိကန်ဘက်ကတောင်းဆိုထားတာကိုတရုတ်ကတော့ပယ်ချထားစေဖြစ်ပါတယ်။စီးရင်၅၀နဲ့တရုတ်ပူးဆောင်ရေးရဟယင်၅၀ပါဝင်တဲ့တရုတ်စီးရင်အုပ်စုဟာရှန်တုံးစစ်ကမ်းကနေထွက် ိမ့်မယ်လို့တရုတ်ကဝေဝင်ကြီးဌာနကစတင်နေကဒေကကြေညာခဲ့တာဖြစ်ပါတယ
်။တောင်ကိုရီးယားမှာမိုးချီနေတာကြောင့်အနည်းဆုံးလူ26ယောက်သေဆုံးပြီးတခြားလူ10ယောက်လည်းပျောက်ဆုံးနေပါတယ်။အခုလိုသေဆုံးတာတွေကတောင်ကိုရီးယားနိုင်ငံရဲ့ဗဟိုနဲ့အရှေ့တောင်ပိုင်းဒေသတွေမှာတောက်ကြစနေကဖြစ်ခဲ့တာလို့ပြည်တိုင်းဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကလေးကဆိုရင်အနည်းဆုံးလူ10ယောက်ပျောက်ဆုံးနေပြီးအခြားလူ73ယောက်ကလည်းကြာတာပလေးတွေကဆလို့အနာတရဖြစ်ခဲ့ကြတာပါ။လူပေါင်း 9,590 ကိုနေရာရွှေ့ပြောင်းပေးခဲ့ရပြီးအိမ်နောက်စုပေါင်း 2,000 ကျော်ကျော်ဟာလွန်ခဲ့တဲ့ရက်တွေအတွင်းမီးပြတ်နေခဲ့ကြပါတယ်။စနေနေ့ညအထိလူပေါင်းလူ 4,200 ဟာယာယီခိုနားရစခန်းတွေမှာနေထိုင်နေကြပါတယ်။လေယာဉ်ခင်းစီ 20 ကျော်ကိုဖျက်လိုက်ရပြီးမြေထားနဲ့ကြီးစံရထားတွေကိုလည်းရပ်ထားရတာပါ။ရေကြီးတာကြောင့်လမ်းပေါင်း 200 နီးနီးပိတ်ထားရပါတယ်။အခုလိုရေဘေးကိုတုံ့ပြန်ဖို့အတွက်ရနိုင်သမျှအရင်းမြစ်တွေကိုအသုံးပြုဖို့ဝန်ကြီးချုပ်ဟန်ခုဆူကိုယူကရိန်းကိုသွားနေတဲ့တမရယွန်းချက်ကြီးကပြောကြထားကြအောင်တပ္ပရာယုံကပြောပါတယ်တချို့နေရာတွေကတနင်္ဂနွေနေ့ထိမိုးကြီးလိမ့်မယ်လို့မိုးလီဝဲသားကပြောထားခဲ့တာပ
ါပြည်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 1233ည540 kHz 4133ညไฮโดรมีเตอร์57กิโลเฮิรตซ์5809เนี่ยไลเลมิเตอร์190กิโลเฮิรตซ์1505โลกันนี่ทุ่งเล่นไปได้ပါတယ်ရှင
်ยูอเมริกันตันก็นี่ပြီးတော့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန့်လွှင့်နေပါတယ်ยูเครนเนี่ยรัสเซียတပ်တွေဟာยูเครนရှေ့ဖက်ခြမ်း10မိနစ်ပြင်မှာနေရာ3နေရာထက်မနေ့တိုက်ပွဲတွေရှိနေပြီးတော့အရှေ့ဖက်ခြမ်းတိုက်ပွဲတွေဟာတစုံတရာပြင်းထန်ခဲ့တယ်လို့ยูเครนလက်ထောက်ကာကွယ်ဝင်ကြီးဟန်နာမာလီယာက Telegram ဆက်မျက်နှာမှာတင်းနူးနေနေကရေးပါတယ်။ယူကရိန်းတပ်တွေဟာမြောက်ပိုင်းဒေသနဲ့ရုရှားတို့မီလာကလေးကသိမ်းပိုက်ထားတဲ့ဘာမုခ်မြို့ရဲ့တောင်ပိုင်းစစ်မြေပြင်တွေမှာအသာရရတယ်ဆိုပြီးယူကရိန်းတပ်ဘက်ကတော့ပြောနေပါတယ်။ဇပူရိုဇီယာရှိတဲ့ဒီတောင်ပိုင်းစစ်မြေပြင်မှာလည်းတိုက်ပွဲတွေကပြင်းထန်နေပါတယ်။အဲဒီမှာတော့ရုရှားဘက်ကခံကရုတွေကိုခိုင်မာတိစောက်ထားလို့ဒါကိုကြော်လွှားဖို့အတွက်ယူကရိန်းတပ်တွေကြိုးစားနေရပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာတော့ယူကရိန်းတပ်တွေဟာရုရှားရဲ့ KMB ကြောက်ဒူလာယုံ6ခုကိုဖျက်ဆီးနိုင်ခဲ့တယ်ဆိုပြီးတော့လက်ထောက်ဒီကာကွယ်ဝင်ကြီးမာလီယာကပြောပါတယ်ယူကရိန်းတပ်တွေဟာရုရှားကိုထိထိရောက်အသေးချာထိုးနှက်နေပြီးတော့ KMB ကြောက်ကုန်ခန်းလာတဲ့ရုရှားတပ်တွေမကြခင်မှာအနည်းနဲ့အမြန်ချေမှုန်းခံရလိမ့်မယ်ဆိုပြီးတော့ယူကရိန်းလက်ထောက်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ
်သုံးလကြာခဲ့ပြီဖြစ်တဲ့ဆူဒန်စစ်ပွဲရနိုင်ဖို့မမြင်သေးတဲ့အတိုင်းမြို့တော်ခါတုံမှာတနင်္ဂနွေနေ့ကလေကြောင်းတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့သလိုဒါဖာအနောက်ပိုင်းဒေသမှာလည်းတိုက်ပွဲတွေဖြစ်ခဲ့ကြတယ်လို့မျက်မြင်သက်တွေကပြောပါတယ်မြို့တော်ရဲ့အရှေ့ပိုင်းနဲ့အနောက်မြောက်ပိုင်းမှာလေတပ်တိုက်လေယာဉ်တွေက RSF ပြည်သူစစ်အဖွဲ့တွေရဲ့စစ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးပြည်သူစစ်အဖွဲ့ကလည်း၄ပြည့်တက်တဲ့တွေနဲ့ပြန်ပြန်ပြစ်ခတ်ခဲ့ကြတယ်လို့မျက်မြင်တက်တွေကပြောပါတယ်။RSF တပ်ဖွဲ့ရဲ့ဒရုန်းတွေကခါတိုမြို့ရဲ့ကြီးဆုံးစစ်ဆေးရုံကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းသူတို့ကဆိုပါတယ်။စနေနေ့ကအလားတူတိုက်ခိုက်ခဲ့မှာ900တိစုံခဲ့ပြီး27ရောက်တာရရှိခဲ့ကြတယ်လို့
Syria နိုင်ငံမှာပြည်ရင်းပြပခဖြစ်တဲ့12နှစ်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ Iran Iraq ဝန်ကြီးချုပ်ဟာ Syria နိုင်ငံကိုရောက်ရှိပြီးတော့တနင်္လာနေ့ကတော့ Syria သမ္မတ Bashar al-Assad နဲ့ Syria မြို့တော် Damascus မှာတွေ့ဆုံခဲ့ကြပါတယ်။ Syria မှာ2011ခုနှစ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရပြီးတဲ့နောက် Syria ကို22နိုင်ငံပါ Arab အဖွဲ့ချုပ်ကနေဆိုင်းငံ့လိုက်ပြီးတော့ Arab နိုင်ငံတွေကသူတို့ရဲ့တာမတ်ကြီးတွေကို Syria ကနေပြီးတော့ပြန်ခေါ်ခဲ့ပေမဲ့ Iraq နဲ့ Syria ကတော့နှစ်အတန်ကြာနီးနီးကပ်ကပ်ဆက်ဆံရေးရှိခဲ့ပါတယ်။ซีเรียသမ္မတအဆတ်ဟာအီရတ်စစ်မြေကူးစက်အဖွဲ့ကိုဦးဆောင်လာတဲ့မိုဟာမက်ရှီယာအယ်ဆူဒန်နီကိုမြို့တော်ဒမတ်စကတ်ကသမ္မတနန်းတော်မှာလက်ခံတွေ့ဆုံပါလေ။နိုင်ငံခြားအပြန်အလှန်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့ซีเรียသမ္မတယုံကထုတ်ပြန်ပါလေ။အီရတ်ဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ကုန်သွယ်ရေးစီးပွားရေးတိုင်ပို့ဆောင်ရေးခီးသွားလာရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်ဖို့နဲ့ဥရုယာသီဖောက်ပြန်မှုတိုက်ဖြတ်ရေးအကြမ်းဖက်မှုတိုက်ဖြတ်ရေးတွေမှာဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုနီးလန်းရှာခဲ့ကြတယ်လို့ဖော်ပြပါရတယ်။အစိုးရအုပ်စုတွေနှိမ်နှင်းရေးလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ဆိုတာအခုနှစ်နိုင်ငံခီးစဉ်ရဲ့ထိတ်တန့်ဥစားပေးဖြစ်ပုံနဲ့ရပါတယ်။အားရစစ်သွေးကြွတွေဟာအစင်လာအစ္စလာမစ်အုပ်ချုပ်ရေးထူထောင်နေဆိုတော့အီရတ်နဲ့ဆီးရီးယားကသူတို့ထိန်းချုပ်ရာနယ်တွေမှာ2014ခုနှစ်ကကြီးညာခဲ့ပါတယ
်။ဝမ်ဘယ်တန်တက်နစ်ချန်ပီယံရှစ်ကိုစပိန်နိုင်ငံကအသက်20ရွယ်လူငယ်ကာလော့စ်အယ်ကာရက်စ်ကနိုဗစ်ကိုဂျိုကိုဗစ်ကိုအနိုင်ရရှိဘူးဆွဲသွားခဲ့ပါတယ်။အယ်ကာရက်စ်ကဝမ်ဘယ်တန်မှာဂျိုကိုဗစ်ရဲ့စနစ်ကြလွှမ်းမိုးထားမှုကိုအဆုံးသတ်လိုက်တာလည်းဖြစ်ပါတယ်။အသက်38နှစ်အရွယ်ရှိပြီဖြစ်တဲ့ဂျိုကိုဗစ်ကဒီပွဲမှာပိုက်တန်းတိုင်ကိုတက်နစ်ပတ်တန်နဲ့ရိုက်ပြင့်မိတဲ့အထိတိုင်ကဒုတိယကြိမ်သတိပေးခဲ့ရလောက်အောင်အနိုင်ရလိုစိတ်ပြင်းပြင်းနဲ့ရှင်ပြိုင်ခဲ့တဲ့ပွဲတစ်ပွဲလည်းဖြစ်ပါတယ်။တနင်္လာနေ့ကကျင်းပတဲ့ပွဲမှာအယ်ကာရက်စ်ကဂျိုကိုဗစ်ကို 7-6 6-1 3-6 6-4 နဲ့အနိုင်ရရှိသွားခဲ့တာပါ။ဒီပွဲဟာအကျိတ်နဲ့ရှိလာပြီးအလွန်ကြည့်ကောင်းတဲ့ဗိုလ်လီပွဲဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။အယ်ကာရက်စ်နဲ့ဂျိုကိုဗစ်တို့ဟာအမျိုးသားတက်နစ်နံပါတ်1နေရာကိုတက်စီယူနေကြသူတွေဖြစ်ပြီးခုပွဲအနိုင်ရရှိသွားတဲ့အတွက်အယ်ကာဖက်စာကမ္ဘာနံပါတ်1နေရာကိုပြန်လည်ရရှိသွားပြီဖြစ်ပါတယ်။တင်ဒီနာနေမှခင်နောက်ဆုံးထိတ်တန်းရောက်သတင်းတွေကိုကိုသားညဦးနဲ့အတူကြီးညာပေးကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်မီမှာသတင်းစောက်ပါတဲ့ပုဂ္ဂိုလ်တင်ပြချင်ပါတယ်။ထိုင်းနဲ့မြန်မာလေကြောင်းခီးစဉ်ကိုအရင်ကမိတ်ဖက်ဖြစ်ခဲ့တဲ့ Thai Smile ရဲ့လေယာဉ်တွေနဲ့ပြန်တန်းခဲ့ပေမဲ့အခုတော့ Thai Airways International Thai PP ဆိုင်ရာလေကြောင်းလိုင်းဖြစ်ခီးတဲ့140ကနေ180ထိတည်ဆောင်တဲ့ Airbus 320လေယာဉ်ကြီးတွေနဲ့တနင်္လာနေ့ကစတင်ပြည့်စွဲလိုက်ပါတယ်။ဒီအကြောင်းကိုဗတ်ညိုညိုလွင်ကပြောပြထားပါတယ်။
ခုဇွန်လ16ရက်နေ့ကနေစတင်ပြေးဆွဲလိုက်တဲ့ Thai Airways International ရဲ့ A320 Airbus တွေမှာ Silk Class ပထမတန်းအတွက်အစားအသောက်ကဏ္ဍတွေနဲ့တက်တောင့်တသာစီစဉ်ထားပြီး Economy Class မှာတော့ Online စာဖတ်စဉ် E-reading နဲ့ရုပ်ရှင်ဇာတ်လမ်းတူတွေတိုးချဲ့ပါဝင်မှာဖြစ်ပါတယ
်။တချို့တွေကလည်း High Class ကြိုက်တယ်ကြိုက်တယ်ဆိုတော့အခုဟိုတီဂျီဆိုတဲ့နာမည်အတိုင်းပေါ့နော်အဲဈေးကလည်းသူများတဲ့ကြီးတယ်ဟိုတချို့အကောင့်ကြိုက်တဲ့သူတွေကတီဂျီဆိုမှစီးကျင်တဲ့သူတွေလည်းရှိရဲ့နောက်ခု promotion မှာလည်းအမ်တီဂျီကဟိုပြန်ဆဆွဲတဲ့အချိန်မှာလည်းသူကသူများနဲ့မတူတဲ့ထူခြားတဲ့ပေါ့နော်ဟိုပုံစံနေနဲ့လှုပ်ထားတော့ဒါတစ်နေ့နှစ်ကြိမ်ပေါ့နော်ဒီနေ့ဆဆွဲတာရှင့်ဟုတ
်အရင်ကတော့ထိုင်းအပြည်ပြည်ဆိုင်ရာလေကြောင်းလိုင်းဟာမိဖက်မဟာမိတ်လေကြောင်းလိုင်းတစ်ခုဖြစ်တဲ့ Thai Smile နဲ့တပတ်ကိုဘန်ကောက်ရန်ကုန်အသွားပြန်14ကောက်ပြန်တန်းပို့ဆောင်နေတာဖြစ်ပြီးအခုစတင်လိုက်တဲ့ DG ခီးစင်တွေလည်းဒီအတိုင်းဆက်ပြီးပြန်တန်းနေမှာပါ။ထိုင်းဒေသခံခီးသွားတွေအနေနဲ့ပို့ပြီးစိတ်ချလုံခြုံမှုရှိမဲ့ထင်တဲ့ DG ကိုအစီးများကြတယ်လို့လည်းမစိန်သူကပြောပါရယ်။
တော့တီဂျီကတော့အစတည်းကနာမည်ရှိပြီးသားဆိုတော့လေဟိုဈေးနှုန်းကတော့ဘတ်ဂျက်အဲလိုင်းတဲ့ကောင်းတယ်နောက်ပြီးတော့ဒါထိုင်းနေကိုယ်တိုင်ကဒါဟိုပါဗောနော် high class တဲမှာတို့ဟိုပါဗောနော်ရိုးရိုးဟိုအဲလိုင်းတွေထဲမှာဟိုကဟိုစေးဖြစ်တယ်ပေါ့နော် aircraft တွေသုံးတာနည်းတယ် airbus တွေသုံးနေတာဖြစ်တဲ့အတွက်ဈေးနှုန်းရောဟိုသွားမှာရောဟိုပါပေါ့နော်စေးဖြစ်တယ်လို့ခံစားပြီးတော့အားလုံးကပေါ့နော်ဒီ TG ကိုစီးဖြစ်တယ်လို့ထင်ပါတယ်ရှင့် ดาเปลี่ยนไทยမြန်မာခီးစင်ကိုအစ်မြင့်လေးချောင်းလိုင်းအကြီးနဲ့ထပ်မံတိုးချဲ့ပြေးဆွဲလိုက်တာဟာထိုင်းနိုင်ငံရဲ့အဓိကခီးသွားလုပ်ငန်းကိုပိုပြီးအားပေးလိုက်တာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်သူတို့ကကျတော့ဟိုဟာဘောနော်ဒီတိုးရဇင်ကိုအများသူတို့ရဲ့အဓိကဝင်ငွေကတိုးရဇင်ဖြစ်တဲ့အတွက်မလို့သူအများမဟိုဟာဘောနော်နောက်ကနေတန်ဖို့ပေးတယ်ရှင်ခုဆိုရင်ဘလော့ဂါတွေဆိုလဲဟိုဟာ လာနေကြရချင်းထိုင်းနေပေါ့နော
်မြန်မာနိုင်ငံကိုခီးသွားဖို့စီစဉ်ကြတဲ့ထိုင်းခီးသွားတွေကတော့အမြဲတမ်းလိုလိုလက်မှတ်ဝဲကြတဲ့အခါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးလုံခြုံမှုရှိမရှိကိုတော့မေးတတ်ကြတယ်လို့လည်းပြောပြပါတယ်
နောက်ပြီးတငယ်ချင်းတွေကိုဒီမှာနေရာကြာပြီဆိုတော့တငယ်ချင်းတွေကမေးတယ်အာစိတ်ချလားဆိုတော့အဓိကမေးဖို့တော့သူတို့မေးကြတယ်ရှင့်ဟောလေဒါကတော့ဒါတော့အခြေအနေကြည့်ပြီးတော့ပဲလဲကြပါလို့ဗောနော်ကိုကပါဟိုပါဗောနော်အတိအကျပြောလို့မရတဲ့အခြေအနေတစ်ခုဆိုတော့အဲလဲလို့တော့ကို့ဘမပြီးကလှတယ်ဆိုတာကိုချပြချင်တယ်လေဆိုတော့အဲအခြေအနေတော့ရှိတယ်ဗောနော်ဒီလိုအခြေအနေရောရှိရဲ့ကြည့်ပြီးတော့သွားအဲအဲ့လိုမျိုးတော့အရင်စေးဖြစ်လားဆိုတော့အရင်တော့စေးမဖြစ်ဘူးဗောနော်ကြည့်သွားဗောနော်ဒီဟိုပဲပြောဖြစ်ပါတယ်ရှင့်
လက်ရှိမှာတော့မြန်မာနိုင်ငံရန်ကုန်မြို့ကနေထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုလေကြောင်းလိုင်းလေးလိုင်းကနေအသွားပြန်ပြေးဆွဲနေတာဖြစ်ပြီးခရီးသည်တစ်ထောင်လောက်အမြဲတမ်းအဝင်အထွက်ရှိနေတယ်လို့လည်းဆိုပါရရှင်။ကျွန်မညညလွင်ပါ
။မညညလွင်တင်ပြခဲ့တာပါ။အခုတော့ဒီမိုကရေစီဆွေးနွေးခန်းကိုစတင်ပါမယ်။ထိုင်းသိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုရှုဝဲစွာတွားရောက်တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဒေါက်ပရမူဒီနွိုင်းရဲ့မြန်မာခီးစဉ်ဟာအာရှခန်းကန္တာကိုပို့ပြီးအားနဲ့စေတဲ့အကြောင်း NUG နိုင်ငံခြားရေးဝန်ကြီးက VOA ကိုပြောပါတယ်။ဒီပတ်မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာဒေါ်စင်မအောင်ကိုမတ်အင်ဂျင်နီယာ Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်။ Okay, မင်္ဂလာပါဒေါ်စင်မ။ကျင်တာကတော့ဒီထိုင်းနိုင်ငံသားကြီးဝင်ကြီးကအခုအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမတိုင်ခင်ပါသူတနင်္ဂနွေနေ့ကပေါ့နော်မြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ခဲ့ပြီးတော့ဒီဒေါန်ဆန်းစုကြည်နဲ့တိတ်တဆိတ်ပေါ့နော်သူတွေ့ဆုံခဲ့တယ်ဒီခီးစင်ပါဒီဒေါန်ဆန်းစုကြည်နဲ့သူနှစ်ဦးတည်းတွေ့ခဲ့တယ်ဆိုတဲ့ကိစ္စကိုအခုစစ်ကောင်စီကလည်းဒီကနေ့ဆိုရင် VOA ကိုအတည်ပြုတယ်နောက်ပြီးတော့သူတို့နှစ်ဦးတည်းပေါ့နော်တနအိကြော်ကြာတွေ့ဆုံခဲ့တယ်ဆိုတာလည်းပြောတယ်ဆိုတော့ဘယ်နေရာမှာအတိအကျတွေ့တယ်ဆိုတာမသိရပါဘူး။သူတို့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့တရင်နေအမျိုးမျိုးထွက်ပေါ်တာတွေတော့ရှိနေတာပေါ့နော်။ NUG ဘက်ကဒီထိုင်းနိုင်ငံသားကြီးဝင်ကြီးကိုဟိုဆက်သွယ်တာမျိုးပေါ့နော်။ထိုင်းနိုင်ငံသားကြီးဝင်ကြီးဘက်ကရော NUG ကိုဒီဆက်သွယ်တာမျိုးတွေပေါ့နော်။ပြောဆိုတာမျိုးတွေရောရှိလားရှင
်။ဟုတ်ကဲ့။ဟိုကျမတို့နောက်ဆုံးမေးခွန်းကနေပြန်ဆက်ရင်တော့ကျမတို့တောက်လျှောက်ပေါ့နော်။ထိုင်းနိုင်ငံသားကြီးဝင်ကြီးကိုရောအော်နောက်ပြီးတော့ကျမတို့ဒီထိုင်းနိုင်ငံကနေပြီးတော့ပေါ့နော်မြန်မာအရေးအတွက်ကိုယ်စားလှယ်ခန့်အပ်ထားတဲ့သူကိုရောပေါ့လေကျမတို့ကတောက်လျှောက်ဒီ correspondent letter တွေပေးပို့ခဲ့တာရှိအဲအခြေကြုံတိုင်းလဲကျမတို့ကဥပမာဒီဒုက္ခသည်အရေးပေါ့နော်မြန်မာဒီရွှေပြောင်းလုံသမားတွေအရေးဖန်ဆီးထိမ့်သိမ့်ခံရတဲ့အရေးတွေဒီကိစ္စတွေနဲ့ပတ်သက်လို့လည်းပဲကျမတို့ဘက်ကတော့တောက်လျှောက်ပေါ့လေဒီထိုင်းနိုင်ငံသားရဲ့ဝင်ကြီးကိုလိတ်မှုပြီးတော့ကျမတို့ဆက်သွယ်ဆောင်ရွက်ခဲ့တာတွေရှိပါတယ်ဒါပေမဲ့လုံးဝဒီထိုင်းနိုင်ငံသားရဲ့ဘက်ကအခုအချိန်ထိပေါ့နော်တောက်လျှောက်ကျမတို့ဘက်ကိုဟို response လုပ်တာအကြောင်းပြန်တာအလုံးဝမရှိခဲ့ဘူးပေါ့နော်ဆိုတော့သူကတော့တောက်လျှောက်ပဲဟိုပြောရမယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့ပဲအဲတောက်လျှောက်ဆက်သွယ်ဆောင်ရွက်နေတဲ့အနေအထားမျိုးကိုဟိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အခုအချိန်ထိလည်းဒီတိုင်းပါပဲကျမတို့ဘက်ကတော့တစိုက်မမတ်အဲအကြောင်းအရာတွေပေါ်လာတိုင်းမှာရောပေါ့နော်အော်နောက်ပြီးတော့ပုံမှန်ခုနကမှထိုင်းရဲ့ဥပမာဆိုပါစို့ဒီနှစ်တကူပွဲတော်နေပြီပါတယ်မလဲတော်တော်များပေးပို့တာတွေပါတယ်အစပေါ့နော်ကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာတွေရှိပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတောက်လျှောက်ကျွန်တော်တို့ဟိုတိုက်ရိုက်တုံ့ပြန်တာအဲမျိုးဆက်သွယ်ဆောင်ရွက်တာမျိုးတော့မရှိခဲ့ပါဘူ
းဟုတ်ကဲ့အဲ့တော့ဒီအခုထိုင်းနိုင်ငံသားရဲ့ဝန်ကြီးကသူအခုဒေါန်ဆန်းစုကြည်နဲ့သွားပြီးတော့သူတွေ့ဆုံခဲ့တဲ့ကိစ္စမှာဟိုပုဂ္ဂိုလ်ရင်းနှီးမှုအပိုင်းလဲပါတယ်လို့မြန်မာနိုင်ငံမှာ
ဒီအကျံဖက်ပဋိပက္ခတွေကိုချုပ်ငင်းရေးပေါ့နော်အဆုံးသက်ရေးမှာမြန်မာနိုင်ငံငင်းချင်းရေးအတွက်သူတို့အိမ်ကြီးချင်းနိုင်ငံတစ်ခုအနေနဲ့သူသွားခဲ့တယ်ဆိုတာမျိုးတုံ့ပြန်ဖြေရှင်းထားတာရှိတာပေါ့နော်တစ်ဖက်မှာကျတော့အာဆီယံအနေနဲ့ကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးတန်တမန်နေလဲရှိတယ်ဒီအတွက်လည်းအာဆီယံပုံသဘောတူညီချက်ချမှတ်ထားတာလည်းရှိတဲ့အပိုင်းမှာထိုင်းနိုင်ငံကတူနီတူဟန်နဲ့ဂျိုးပန်းနာကမြန်မာနိုင်ငံရဲ့ဒီပဋိပက္ခဖြစ်နေတဲ့အခြေအနေဝိုင်းဝန်းဖြေရှင်းနေဆိုတဲ့အဲ့ဒီထိုင်းဘက်ကတုံ့ပြန်ဖြေရှင်းချက်ပေါ်မှာရော NUG ဘက်ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ခုနတင့်ချက်ပေါ့နော်ခုနအကြမ်းဖက်မှုတွေရက်တန့်ဖို့ရှော့ချဖို့တွားရတယ်ဆိုလို့ရှိရင်တော့တကယ်တော့တောင်ဆန်းစုကြည်နဲ့တွေ့စရာမလိုဘူးလေဟိုအကြမ်းဖက်နေတာကဘယ်သူလဲပေါ့နော်ပြည်သူလူထုကိုတတ်ဖြတ်နေတာကဘယ်သူလဲပေါ့အခုသူတွားနေတဲ့ကာလမှာဟိုပဲအဲကျမတို့လေရင်နေနဲ့ပုံကျဲတာအကြီးရွာတွေကိုမီးရှို့တာတွေတောင်းလျှောက်လုပ်နေတာကစစ်တပ်ကလုပ်နေတာလေ SSC ကလုပ်နေတာဖြစ်တဲ့တွေ့အကယ်၍အကြမ်းဖက်မှုတွေကိုရပ်တန့်စေခြင်းနဲ့ဆိုရင်တော့သွားပါမြန်မာပြည်သွားပါသွားပြီးရင်တော့စစ်ကောင်စီကို convince လုပ်ရလိမ့်မယ်ပေါ့နော်ဒီအကြမ်းဖက်မှုကိုကျူးလွန်နေတဲ့အစမတန်အင်အားတွေတုံးပြီးတော့ပေါ့နော်ပြည်တွင်းမှာဖြစ်နေတဲ့အဲဒီပေါ့နော်ပြည်ပခတွေကိုနော်လေချောင်းအရသာလွန်အင်အားတုံးပြီးတော့အကြမ်းဖက်နေတာတွေအဲ့နောက်ပြီးတော့အခုနိုင်ငံရေးအကျဉ်းသားတွေအကျဉ်းထောင်တွေကနေရွှေ့ပြောင်းပြီးတော့အကျဉ်းထောင်တွေထဲမှာတပ်ဖြတ်နေတာတွေတည်ထောင်ပေးနေတာတွေဒါတွေကိုရပ်တန့်အောင်လုပ်တင်နေပေါ့နော်တစ်ချက်နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒါက 5 point consensus တဲမှာလည်းပြောထားပြီးသားပဲပေါ့နော်ဒါဒီ violence တွေကိုဟိုရပ်တန့်ဖို့လို့ဆိုတဲ့ကိစ္စပြောထားတယ်ဆိုတော့ခါကြတော့ဒီဖြစ်စဉ်ကြီးကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနော် CDM လှုပ်ရှားမှုတွေဒီလိုမျိုးငြိမ်းချမ်းစွာဆန္ဒထုတ်ဖော်မှုတွေနဲ့ပဲစခဲ့ကြတာဖြစ်တယ်ပေါ့နော်အဲ့ဒါကိုမှဒါတနက်နဲ့ပြစ်တက်ပြီးတော့လမ်းပေါ်မှာပေါ့နော်ဒါမန္တလေးမှာနေပြီးတော့မှရန်ကုန်မှာဒီလိုအကြမ်းဖက်ပြီးတော့ရက်ွက်လူနေရက်ွက်နေတဲ့အထိဝင်ပြီးတော့အိမ်ထဲမှာနေနေတဲ့သူတွေအထိပါပေါ့နော်ဒါအကြမ်းဖက်ခဲ့တာကစစ်တပ်ဖြစ်တယ်ပေါ့စစ်ကောင်စီဖြစ်တယ်အဲ့တော့ဒီအကြမ်းဖက်မှုကိုစတင်ခဲ့တဲ့လူမာတာလည်းအကြမ်းဖက်မှုကိုရပ်တန့်မှုလို့တောင်းဝန်ရှိတယ်ပေါ့နော်ဒါကိုပဲတွန်းတင်တယ်လို့ကျွန်မအမြင်တယ်ဒါ5 point consensus နဲ့ပတ်သက်လို့ရှင်းလည်းပဲပေါ့နော်ဆိုတော့ဟိုခုနမေးခွန်းကိုပြန်ဖြေရမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်နဲ့သွားတွေးတာအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုရင်တော့တွေးတဲ့လူတော့မှားနေတယ်လို့ကျွန်မတော့ပြန်ပြီးတော့ပြောချင်တာပဲပေါ့နော်ဟုတ်ကျေးဇူးပါ
အဲ့တော့ဒီခုတို့ဒီထိုင်းနိုင်ငံသားဝင်ကြီးကဒေါ်ဆန်းစုကြည်နဲ့သွားတွေ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတွေပြန်ပြီးထွက်လာတဲ့အပိုင်းမှာပေါ့နော်ဒေါ်ဆန်းစုကြည်ကအခုလက်ရှိ NUG ရဲ့အဖွဲ့အစည်းပေါ် NUG ပေါ်မှာရောနောက်ပြီးတော့ဒီ PDF တို့လိုပေါ့နော်ပြန်ပြီးတော့ဒီတော်လန်ခုခံနေတဲ့အဖွဲ့တွေပေါ်မှာရောသူ့သဘောထားကိုပြောလိုက်တယ်လို့ဒီသတင်းတွေထွက်နေတာရှိပါတယ်ဆိုတော့အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NUG ရဲ့သဘောထားဘယ်လိုရှိလဲရှင်
အဲ့ဒါဆိုရင်တော့ကျွန်မတက်တည်ပြလို့ပဲပြောမှာဘယ်တက်တည်နဲ့ပြောမှာလဲပေါ့နော်တောင်ဆန်းစုကြည်ကဒီလိုပြောလိုက်တယ်ဆိုတဲ့ဟာကိုတောင်ဆန်းစုကြည်ကိုယ်တိုင်မပြောဘဲနဲ့ကျွန်တော်တို့ကဘယ်တက်တည်နဲ့ယုံရမှာလဲပေါ့နော်ဆိုတော့နောက်ပြီးတော့နှစ်ယောက်တည်းတွေ့တယ်လို့လည်းပြောတယ်ပေါ့နော်နှစ်ယောက်တည်းတွေ့တယ်ဆိုရင်လည်းတစ်ဖက်သက်စကားပဲဖြစ်နေတာပဲအခုကလူတစ်ယောက်ကိုဟိုအချင်းအောင်နဲ့ထည့်ထားတရင်အမှောင်ချထားပေါ့နော်ဘယ်သူနဲ့မှထိတွေ့ခွင့်လည်းမပေးလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမရှိတဲ့သူတစ်ယောက်ကိုနှစ်ယောက်တည်းသွားတွေ့ပါတယ်ဆိုပြီးတော့ဘာပြီးတော့တည်င်းနေထုတ်ချင်သလိုထုတ်နေရဆိုတာကတော့ကျွန်တော်တို့ကတော်တော်လေးတန်တရားရှိစီရကောင်းတယ်ပေါ့နော်ဘလို့အထောက်ထားနေကျွန်တော်တို့ကဒါတွေကိုမှန်ပါတယ်လို့သက်တည်ပြမလဲပေါ့နော်ဘာဆိုရဲအနေထားပေါ့ဆိုတော့ဒါဟိုယုံကြည်စရာမရှိတဲ့အဲမှတ်ချက်တွေပဲဖြစ်တယ်နောက်ပြီးတော့ပြန်ပြီးတော့ပေါ့နော်ဟိုဖြစ်စဉ်တွေရပြန်ကြည့်မယ်ဆိုရင်ဒီစကားတွေကစိတ်ကောင်းစီကဟိုးရုံးနေရပြောစီခြင်းလို့မလို့မှာပေါ့နော်တောင်ဆန်းစုကြည်ကိုဟိုလူနဲ့တွေ့တယ်ဒီလူနဲ့တွေ့တယ်ဆိုပြီးတော့ပြီးခဲ့တဲ့နေ့တောက်ရှောင်းလို့ပေါ့နော်ဒီလိုတွေလုပ်ခဲ့တာပေါ့နော်ဆိုရဲအနေထားမျိုးလည်းတွေ့ရ။နောက်တည်င်းနေထွက်လာတဲ့ဟာကြီးကြည်ပြန်တော့လည်းပဲအဲခုနတည်င်းဆိုးဆပြီးတော့ထွက်တဲ့ပေါ့နော်ban orient ထင်ပါတယ်။ဆိုတော့အဲ့ဒီမှာလည်းပဲဘာကိုပြောထားလဲအဲ့ဒီမှာလည်းပဲအဲ့ဒီတည်င်းဌာနကနေပြီးတော့အဒီတည်င်းနေစထွက်တယ်လို့ကျွန်တော်တို့သတိထားမိရပေါ့နော်။ဆိုတော့ပြန်ကြည့်ရမယ်ဆိုလို့ရှိရင်ပြန်ကောက်ပါအဲ့ဒီတည်င်းဌာနကတာဝန်ရှိတဲ့သူပြောင်းသွားစစ်ကောင်စီကတာဝန်ရှိတဲ့သူတယောက်နဲ့ပြီးခဲ့တဲ့နှစ်လလောက်ကမှသွားတွေ့ပြီးတော့တည်င်းနိုင်ငံတကာတည်င်းတွေမှာဒါမျိုးတွေပေါ့နော်ဟိုပူးပေါင်းဆောင်ရွက်ဖို့လို့ဆိုပြီးလုပ်မယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခဲ့တာတွေတည်င်း website တွေမှာတွေ့ရတယ်ဆိုတော့ဒါအားလုံးကစက်တင်ကြီးပဲလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပါဇက်ကပေါ့နော်လူကိုယ်တိုင်လွတ်လပ်တဲ့အခြေအနေမှာထုတ်ဖော်ပြောဆိုခွင့်မရှိသေးတဲ့အခြေအနေမျိုးမှာခုနကတော့ဒေါ်ဆန်းစုကြည်ကဘလို့ပြောပါတယ်ဘဝပြောပါတယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပဲပြောချင်ပါတယ်
အခုလက်ရှိအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဘက်ကတော့ပြောနေတာပေါ့နော်သူတို့နှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံနေတယ်အန်ယူဂျီဘက်နဲ့ရောစစ်ကောင်စီနဲ့ရောဆိုပြီးတော့အဲ့လိုပြောနေတဲ့အပိုင်းမှာအခုလိုထိုင်းနိုင်ငံသားကြီးဝင်ကြီးကနေပြီးတော့ပေါ့နော်စစ်ကောင်စီနဲ့သဘောတူပြီးတော့ဒီမြန်မာနိုင်ငံကိုလျှို့ဝှက်စွာတွားရောက်ပြီးတော့ဆန်းစုကြည်နဲ့တွေ့လာပြီးတော့ဒေါင်ဆန်းစုကြည်ရဲ့အမှားစကားပါဆိုပြီးအာဆီယံစည်းဝေးကိုတည်ဆောင်လာတယ်ဆိုတော့အခြေအနေကဒီဒီစုံတရားအန်ယူဂျီကိုရောဘလို့အကျိုးသက်ရောက်မှုရှိမယ်ရှိ
။အော်ကျွန်တော်တို့အခုလိုမျိုးမီဒီယာတွေကနေပြောပြီးတော့ live ရှင်းရပြောရတာတွေတော့ရှိတာပေါ့ရှိတာပေါ့နော်။နည်းနည်းတော့လှုပ်ရှုပ်တာပေါ့ပြောရမယ်ဆိုလို့ရှိရင်လှုပ်ရှုပ်တယ်ဆိုတော့ဒီမဟုတ်တဲ့နေရာတွေပြောတယ်နောက်ပြီးတော့သတင်းတွေမှာပါလာတယ်အဲဆိုတဲ့ခါကျတော့ကျွန်တော်တို့ကဒါအမှန်တရားကိုပြောဖို့လို့ပေါ့နော်။တာဝန်လည်းရှိတယ်ပေါ့နော်။အစိုးရကဒီ NUG အနေနဲ့လည်းတာဝန်ရှိတယ်ခုနပြည်သူလူထုအနေနဲ့တို့လောဖြစ်နေတာတွေကျမတို့နိုင်ငံအင်အားစုတွေကြားထဲမှာဖြစ်လာတဲ့မိကွန်းတွေပေါ့နော်ဝိဝါဒတွေပေါ့ဒါတွေကိုကျမတို့ပြန်လည်ပြီးတော့ဖြေကြားရတယ်ရှင်းလင်းရတယ်အချက်လက်တွေ verify လုပ်ရတယ်ပေါ့နော်ဆိုပြီးတော့ဒီလိုမျိုးတော့အလုပ်တော့ရှုပ်တာပေါ့အဲဒါအပြင်ဘာရှိလဲဆိုတော့အာဆီယံအနေနဲ့ရောနိုင်ငံတကာအနေနဲ့ရောမြန်မာအရေးကိုကင်ပွဲဖြေရှင်းတဲ့အခါမှာပို့ပြီးတော့ရှုပ်ထွေးသွားစေတယ်ပေါ့နော်ဥမာ ASEAN 5 point consensus လည်းရှိတယ် ASEAN 5 point consensus ကိုကျမတို့ကဟိုပြောရရင်မလုံလောက်ဘူးပေါ့နော်မလုံလောက်ဘူးဒီချက်လက်တွေကဟို totally outrightly ညင်းစရာတော့မဟုတ်ပင်မဲ့မြန်မာအရေးဟိုဖြည့်ရှင်းတဲ့အခါမှာဒီ5 point consensus ကိုရိုက်ဒီပင်လည်းမလုံလောက်လို့ကျမတို့ကတိတက်ပို့ပြီးတော့ပေါ့နော် review လုပ်ပြီးတော့ပုံမူပြီးတော့ထိရောက်တဲ့ပြတ်သွားတဲ့အရေးယူဆောင်ရွက်မှုတွေ engagement တွေလုပ်ဖို့လို့တိုက်တွန်းနေတဲ့အချိန်ကာလမျိုးဖြစ်တယ်ပေါ့နော်ဒီကာလမျိုးမှာအခုလိုမျိုးပေါ့နော်ဟိုအာဆီယံထဲမှာကိုကဟိုပဲခုနအိနီနာချင်းဖြစ်တဲ့ထိုင်းကအိနီနာချင်းဖြစ်လို့ပို့တာဝန်ရှိတယ်ဆိုပြီးတော့အာဆီယံဘုံသဘောတူညီချက်ကိုကျော်လွန်ပြီးတော့ဒါမှမဟုတ်အာဆီယံဘုံသဘောတူညီချက်နဲ့ကန့်ညီခြင်းမရှိတဲ့ parallel track ပေါ့နော်အပြိုင်လိုမျိုး engagement လုပ်လာတာကဒေတာတွင်းအာဆီယံနိုင်ငံထဲမှာလည်းပဲအမတန်ရုပ်ပြတ်ဆင်းပြတ်နိုင်တဲ့ကိစ္စလို့ဟိုကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲ့တော့ဒီနောက်နိုင်ငံတွေရောနောက်အိန္ဒိယချင်းနိုင်ငံကြီးတွေကရောအာဆီယံ centrality ဆိုပြီးတော့သွားနေမြန်မာပြည်အရေးကိုဖြည့်ရှင်းတဲ့နေရာမှာဒီအာဆီယံကိုရှေ့ကိုတွန်းပို့ပြီးတော့ပေါ့နော်ဒါအာဆီယံ centrality လို့သွားနေတဲ့အချိန်နေအချိန်ခါမျိုးမှာလည်းပဲအဲ့တော့မြန်မာအရေးကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံနဲ့တွေလုံလောက်ပါမလားပေါ့နော်ဆိုတော့မိကွန်းတွေကိုပို့ပြီးတော့ကျေလောင်လာစေတယ်လို့ကျမတို့မြင်နေအဲကျမတို့ပြည်သူလူထုအတွက်ကတော့တိတ်တော့မထူးပါဘူးဟိုကိုအလုပ်ကိုလုပ်ရမှာပဲကိုတိုင်းပြည်ရဲ့ကံကြမ္မာကိုကိုဘတ်တာကိုပဲဆုံးဖြတ်ချက်ချရမှာပဲဖြစ်တဲ့အတွက်အဒီသတင်းတွေထွက်လာပြီးနောက်ပိုင်းမှာလည်းပြည်သူလူထုရဲ့အတန်ကိုကျွန်တော်တို့ပြန်ကြပါတယ်ဘယ်သူကြောင့်မှဒီຫນွေဦးတော်လှန်ရေးရဲ့အန်ဒီမှာပန်းနိုင်ဖြစ်တယ်ပေါ့နော်ဆရာနာရှင်စနစ်ပြုတ်ကြရေးနဲ့ Federal Democracy ထူထောင်ရေးအတွက်သွားရမယ်အပန်းတိုင်နဲ့ညီမှန်းချက်တွေကိုတော့ပြောင်းလဲနိုင်ခြင်းမရှိပါဘူးကျွန်တော်တို့နည်းနည်းတော့အလုပ်ရှုပ်တာပေါ့လေဒါလောက်ပါပဲဟုတ်
အခုဒီအာဆီယံနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသူတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်ပေါ့နော်အဲ့တော့ထုတ်ပြန်ခဲ့တဲ့အခါမှာအဲ့ဒီထုတ်ပြန်မှုအတွက်လည်းသူတို့အကျိတ်နေဘူးသူတို့အချိန်တော်တော်ယူခဲ့ရတယ်ဆိုတော့ NUG အနေနဲ့ပေါ့နော်ဒီအာဆီယံပေါ်အမြဲတမ်းတိုက်တွန်းနေတဲ့မြန်မာအရေးကိုထိထိရောက်ဆောင်ရွက်ဖို့ဆိုတဲ့အပိုင်းမှာဒီမျှော်လင့်ထားတဲ့အခြေအနေကိုအာဆီယံတကယ်ပဲရောက်နိုင်မယ်လို့တော့သုံးသပ်လားဘယ်လိုမြင်လဲရှင့်
အင်းကျမတို့ကလေဒီမှာအများကြီးတော့မမျှော်လင့်ထားဘူးဟိုငိုရဲကပေါ့နော်ဆိုတော့ဟိုဒါပေမဲ့လည်းပဲကျမတို့က engagement ကိုယုံတယ်အာဆီယံထဲကမိသားစုဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့အာဆီယံရဲ့အခမ်းကဏ္ဍအရေးကြီးတာကိုဟိုကျမတို့အသိမှတ်ပြုတယ်နောက်ပြီးတော့အာဆီယံနဲ့ fully ကျမတို့က engage လုပ်ရမယ်ပေါ့နော် member state နိုင်ငံတနိုင်ငံအဖွဲ့ဝင်နိုင်ငံတနိုင်ငံတွေနဲ့ဒီဝတ္တရားကိုကျမတို့နားလေတယ်သဘောပေါက်တယ်ဒီဝတ္တရားအရကျွန်တော်တို့ပူပေါင်းဆောင်ရွက်တယ် engagement လုပ်တယ်ပေါ့နော်ဒါကျွန်တော်တို့ရဲ့ပုံစံဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့တော်လိုင်းရေးကြီးအတွက်ကျွန်တော်တို့တိုင်းပြည်အတွက်အများကြီးဟိုပြောင်းလဲသွားမှာကိုမျှော်လင့်ပြီးတော့လုပ်နေရတာမဟုတ်ဘူးဒါကျွန်တော်တို့မှာရှိရဲ့ responsibility အရာပေါ့နော်ပူပေါင်းဆောင်ရွက်နေရပဲဖြစ်တယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့တိုင်းပြည်ရဲ့အပြောင်းလဲကိုလို့ဟိုသွားဖို့လို့ထိရောက်တဲ့အပြောင်းလဲတွေအင်မတန်အားကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ကျွန်တော်တို့ကမျှော်လင့်ပြီးပူပေါင်းဆောင်ရွက်နေရမဟုတ်တဲ့အတွက်တိတ်တော့မထူးဆန်းပါဘူးကျမတို့ဟိုဘယ်လိုပြောမလဲအဲဒီအစည်းအဝေးတွေဓာတ်တွေကကျမတို့တို့အနှောက်အယှက်မဖြစ်လာယုံဆိုလို့ရှိရင်တော့မစိုးဘူးလို့ပဲအမြင့်ဆုံးမှတ်လို့ရမှာပေါ့ဒီဖြတ်ပို့ပြီးတော့ကျမတို့အများကြီးကြောင်းလင်းလို့တော့မရဘူးဆိုတော့ကျမတို့ငကိုရီကတွတ်ဆတ်ထားလိုက်တာဖြစ်ပါတယ
်မိုင်းကျိုင်ကအန်ယူဂျီနိုင်ငံကြီးဝင်ကြီးရဲ့သဘောထားကိုအမြင့်မြန်တင်ပြထားရတာပါVOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။က
ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်2023နှစ်ဇူလိုင်လ18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြသတင်းများအစရှိတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါအမေရိကန်ဘာသာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တံခတ်ခဲ့သလိုစင်ကာပူနိုင်ငံအခြေစိုက်ဘဏ်တစ်ခုဖြစ်တဲ့ United Overseas Bank ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ MAI ရဲ့ဘဏ်အမှတ်ကန်နဲ့ဘဏ်စင်းတွေကိုပိတ်သိမ်းခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သိနိုင်တဲ့အတူအလိမ္မာကအခုလိုသုံးသပ်တင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးချွတ်ချုံကြမှုမလုံခြုံမှုအထွေထွေအကျတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါနေပြည်တော်ရှိရေနံနဲ့သဘာဝဓာတ်ငွေ့ယုံ MOGE ယုံကိုဇူလိုင်6ရက်နေ့မှာစစ်တပ်ကဝင်ရောက်စီးနှင်းပြီးစီမံဌာနအရာရှိများကိုဖမ်းဆီးတယ်ဆိုတဲ့သတင်းကိုမြန်မာနိုင်ငံသတင်းဌာနကဖော်ပြခဲ့ပါတယ်။လုံခြုံရေးသတင်းပေါက်ကြားလို့ MOGE ရုံးကိုအခုလိုစစ်တပ်ကဝင်ရောက်စီးနှင်းပြီးဝန်ထမ်းတွေကိုဖမ်းဆီးတာလို့မြန်မာနိုင်ငံရဲ့သတင်းမှာဖော်ပြထားပါတယ်။အခုလို MOGE ရုံးကိုစစ်တပ်ကဝင်ရောက်စီးနှင်းဖမ်းဆီးတာဟာမြန်မာနိုင်ငံခြားကုံသွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးကြီးဒဏ်ခတ်လိုက်ကြောင်းဂျွန်21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်သတင်းနှစ်ပတ်အကြာမှာဖြစ်ပွားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့အခုလို MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူလိုက်တာဟာထိရောက်တယ်လို့မြန်မာစီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုအခုလို့ပြောကြားခဲ့ပါတယ
်ထိရောက်တာပေါ့မြန်မာနိုင်ငံရဲ့အချုပ်ပေါ့ဗျာအချုပ်ဆိုတာကဘဏ္ဍာရေးနဲ့ပတ်သက်လို့ငွေကြေးအလွဲအပြောင်းအလွဲအပြောင်းငွေညာငွေဒေါ်လာတစ်ခုတွေမဟုတ်နိုင်ငံခြားငွေအကုန်လုံးချုပ်ထားတာဘဏ်တစ်ခုညောမြန်မာရင်းနှီးမြှုပ်နှံဘဏ်နဲ့မြန်မာကုန်သွယ်မှုဘဏ်ဆိုတကယ်ချုပ်ပြောမယ်ဆိုရင်နိုင်ငံခြားငွေ transition နဲ့ပတ်သက်လို့အားလုံးပေါင်းနီးနီးလောက် 80% ကျော်တော်လို့ကျွန်တော်တို့မှန်းတယ်နော်ကနန်းလို့ကျွန်တော်တို့ဆိုမှမရှိဘူးဆိုတော့ 80% 90% လောက်ကအဲ့ဒီဘဏ်တစ်ခုကဖျက်တာအဲ့ဒါကိုကျွန်တော်စူပါပိတ်ဆို့မှုလုပ်တယ်ဆိုတော့ဘလောက်ကြီးမားတဲ့ဟာလာအချိန်အဟုန်လဲဆိုတော့ဒါတော့ကြည့်တော့မြင်လာပြီပေါ့ဗျာ
ဇူလိုင်လ22ရက်နေ့ကထုတ်ပြန်တဲ့အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဌာနထုတ်ပြန်ချက်မှာ MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့အရေးယူတန်းခတ်ရတာဟာစစ်ကောင်စီအပြေးအဝါထိန်းချုပ်ထားတဲ့ဘဏ်တွေအနေနဲ့နိုင်ငံတကာဈေးကွက်မှာငွေပေးငွေယူငွေအလွှဲအပြောင်းတွေလုပ်လို့မရနိုင်အောင်အထူးသဖြင့်စစ်ကောင်စီအနေနဲ့စစ်လက်နက်ပစ္စည်းတွေစစ်လက်နက်ပစ္စည်းတွေနဲ့ဆက်ဆံနေတဲ့ကုန်ကြမ်းပစ္စည်းတွေမတင်သွင်းနိုင်အောင်လို့ပိတ်ဆို့အရေးယူတာဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်မြန်မာနောင်ရဲ့ဇူလိုင်လ10ရက်နေ့သတင်းတပုတ်မှာလဲစင်ကာပူနိုင်ငံအခြေစိုက်အထင်ကရဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ဘဏ်ဟာမြန်မာနိုင်ငံကနိုင်ငံတကာလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Myanmar Airways International MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံတဲ့ဘဏ်စည်းတွေကိုပိတ်သိမ်းလိုက်တဲ့အကြောင်း MAI ဘဏ်အကောင့်အတွင်းငွေသားနဲ့ချက်လက်မှတ်တွေထည့်သွင်းခြင်းကိုဇူလိုင်လ10ရက်နေ့မှာစာရွေး၎င်းငွေပေးချေမှုနဲ့ငွေအဝင်ဝန်ဆောင်မှုတွေကိုဇူလိုင်လ31ရက်နေ့ကစာရွေး၎င်းခွင့်မပြုတော့ဘဲဩဂတ်စ်လ15ရက်နေ့ကစပြီးတော့ MAI နဲ့သက်ဆိုင်တဲ့ဘဏ်အာမခံ5ခုစလုံးအပြင်ဘဏ်စည်းရင်းလက်ကျန်ငွေတွေနဲ့ဘဏ်စည်းရင်းတွေကိုပိတ်သိမ်းသွားမယ်လို့ UOB က MAI ကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်ဒါဟာအမေရိကန်ဘဏ္ဍာရေးဌာနက MFTB နဲ့ MICB ဘဏ်တွေကိုပိတ်ဆို့တန်ခတ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ကိစ္စရပ်တစ်ခုလည်းဖြစ်ပါတယ
်ဒါအပြင်ကြိုတင်ကြေညာခြင်းမရှိဘဲစစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနက ပေါ်ကုံဆိုင်ရာမူဝါဒတဲ့ယုတ်တရထုတ်ပြန်လိုက်လို့ထိုင်းမြန်မာနယ်စမြဝတီမှာပြောင်းတဲ့ကုံကအစည်းအဝေး၅၀၀ကျော်ပိတ်မိပြီးကုံတွေထိခိုက်ခဲ့ကြတယ်လို့ဖာမာတိုင်းစ်မီဒီယာရဲ့သတင်းကိုဂျွန်လန်၈ရက်နေ့ VOA သတင်းမှာဖော်ပြထားပါတယ်။ဂျွန်ဆန်၅ရက်နေ့ကထုတ်ပြန်ခဲ့တဲ့မူဝါဒတဲ့မှာမြဝတီမှာလိုင်စင်လျှောက်ဖို့ငွေထည့်ပေးမဲ့နိုင်ငံခြားကုမ္ပဏီနဲ့ဝယ Dilu Piangari pay me nikere to it. Yellow ji be some yara. Guranga be yarari. Gurang mayare piangui. Momi de to it. Piasi yarari. Chongara chong. Piang tempore gondari. Tika nina kejaya vare. Dilu a kek heri chong. John a sek we any maro. John sangai nigga topian gere. Pogo muara deku. Pianle pian singere. Tia vare. Daha sikons ye. Siwae muara. Tinye mumashida. Sima Kangwemu Nyan Pientago, Piata Nida, Piede, Gonda de Uga Subare.
Sikansia, Kulu, Siwai Kanama, Kat Kerry, Matinia Muri, Mateja, Mia Muri, Zoni Adlobe, Nanga Yemale, Saint Homuri, Tune Tilo Suyamawa. Zulaila Sadianigani Sabido, Saleaneti, Indonesia, Majimba, Pilonide, Asia, Nangazai, Winzimia, Siwego, Sikansi, Nangazai, Winzi, Tayaku, Miyabao. ပြောရရင်စစ်ကောင်စီကတန်တမာရေးအရရွာပြင်ထုတ်ခံရတယ်လို့ဆိုရမှာပါပြည်တွင်းမှာလည်းပฏิပခါတွေပုံမှုပြင်းထန်လာနေပြီပြည်တွင်းစစ်အရှိန်ဟုန်ဟာလည်းပုံမှုကျယ်ပြန့်လာနေပါတယ်ဒီကြောင့်မြန်မာစစ်တပ်ဟာပြည်တွင်းစစ်မှာရှုံးနေနေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ကို နိုင်ငံရဲ့နယ်မြေအများစုကိုမထိန်းချုပ်နိုင်တော့ဘူးစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့နိုင်ငံတော်မှာပီဒီအက်ဖ်တွေအချိန်တိုအတွင်းမှာပေါ်ပေါက်လာခဲ့တယ်စစ်တပ်ဟာမြို့ပြဒေသတွေမှာတောင်အရက်ဆက်ဆုံးအကြမ်းတမ်းဆုံးပုံစံတွေနဲ့ထိန်းထားရတယ်လက်တလုံးမြေပြင်တိုက်ပွဲတွေမှာရှုံးနိမ့်လာတဲ့စစ်ကောင်စီတပ်တွေဟာရက်ဆက်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုအားပြုနေရတယ်စစ်ဘိုးတ
She don't want to dama, ARG sit at the coup pick her. AR don't think any leading ya she de, look come manjari, mamma sit at her. AR the thing where one janda, she do be. The gate I care ye, aha. Conda down one jambe, she do de, look. Two day the yam you hinga don't that hurry. Second, see that we go when y'all loo do never la ni be. That be we hale miala ni de. Dajong. Second, see ya cookan do lie, azu de go, and nine yabwe, she do. Nanga hale jasho nanga pila ni be, ye da tabare. Akulu, Myanmar gaba media re ye, ye da po biajet we go lila ji ye. Myanmar nanga ma let a lot chung do in yare. See why ye chuchung jamu. Malong jo mune. A tweedery do a jet deri ha, sita ana de mujang pipolare, a joset we sura, shimare, lu, nanga y lila, don't that do to uga, so bare, kamia.
Gobi dena, lemado ye, kabam yama, media me going pipare. A hudo, ISP yamaya elego yalu lavavi. Di babaro, yama si boy a chim kine jungle. ISP Myanmar ga akhu lo sit sit tou tat tha da ko na sin chi ja yaung ba.
Di de ba ma ro ISP ka pyin yaung wang ga ni na pat de chain phyan wei pe ni de. Inside email ma ba shi de. Myanmar si wa yi a chi ma kain da ko paw pya ba me.ကမ္ဘာပံကခြောက်လတာအတွက်မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရမြန်မာစီးပွားရေးဟာ ကမ္ဘာပံခန့်မှန်းချက်နဲ့မတူတဲ့အမြင်ရှိပါတယ်။ EU ကမြန်မာစီးပွားရေး GDP ကို 1.5 ငါးရာခိုင်နှုန်းကနေ 2 ရာခိုင်နှုန်းလျှော့ချခံမှန်းပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေကတရားသာတာထုတ်လုပ်မှုဘက်ကိုပြန်လှည့်သွားနိုင်တယ်လို့ EU ကဆိုပါတယ်။ ဒီမှာပြပပုတ်ကုန်တွေမိဘောင်ကြနေပြီလို့အရင်ယူကပြောထားပါတယ်။နေ့လိုက်တိုက်တာမှုမှာပုတ်ကုန်55000ကျပ်တယ်လို့တန်ငွေတင်ပို့မှုကရောင်းဝယ်လဲကျဆင်းနေပါတယ်။ကုန်သွယ်မှုလုံငွေမြန်မာလာပြီးကျွန်လာအတွင်းမှာတဲ့အမေရိကန်ဒေါ်လာတန်ထောင်400လောက်ရှိနေပါတယ်။ဒီအခြေအနေတွေကြောင့်မြန်မာစီးပွားရေးဟာတရားစတာထုတ်လုပ်မှုပဲပြန်လှည့်သွားနိုင်တာပါ။ ဒီပါပုတ်ကုန်တွေကရလာတဲ့ငွေပေါ်စစ်ကောင်စီရဲ့ထိန်းချုပ်မှုကများပြားနေတဲ့ဖြစ်ပါတယ်။ပုတ်ကုန်ရောင်းဝယ်ရဲ့63000ရာခိုင်နှုန်းကိုတတ်မှတ်ငွေလဲနှုန်းတိုင်းပြန်လဲရမယ်လို့အရင်ကတတ်မှတ်ခဲ့ပါတယ်။ဒီအချက်ဟာလုပ်ငန်းရှင်တွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ခဲ့ပါတယ်။ဇူလိုင်27ရက်မှာတော့65000-3000မှုကို50-50မှုအဖြစ်စစ်ကောင်စီကပြောင်းလဲလိုက်ပါတယ်။လိုက်နာမှုမရှိ ောင်းမှာပါကုန်သွယ်မှုမှာအမေရိကန်ဒေါ်လာပေါ်မိခိုနေရမှုကိုရှောင်လွှဲဖို့စစ်ကောင်စီဘက်ကကျင်းစင်နေပုံရပါတယ်နယ်စပ်နဲ့ပင်လယ်ရေကြောင်းကုန်သွယ်မှုတွေမှာတရုတ်ရွာငွေစည်းရင်းဖွဲ့မှလိုင်စင်ပေးမယ်ဆိုပြီးတင်းကြပ်ထားပါတယ်တရုတ်ရွာငွေနဲ့ကုန်သွယ်ပြီးရွာနဲ့ပဲအခွန်စည်းချက်မဲ့သဘောလည်းဖြစ်ပါတယ်တစ်ဖက်မှာလည်း MFTV ဘဏ်နဲ့ MICB ဘဏ်နှစ်ခုကိုအမေရိကန်ကအရေးယူပိတ်ဆို့ခဲ့ပါတယ်ဒီကရက်ကြောင့်ပြင်ပငွေလဲနှုန်းကအမေရိကန်ဒေါ်လာကိုကျပ်3100တိခုန်တက်သွားပါတယ်ရေရှည်အတွက်တော့နိုင်ငံသားငွေသွင်းငွေထုတ်ကိစ္စတွေပိုကတ်လာနိုင်ပါတယ
်ဒီမှာစီးပွားရေးအကြောင်းကို ISP မြန်မာကတုံ့သက်အကဲခတ်သွားတာပါအခုတော့မြန်မာပြည်ကပေးစာများအလဲပါVOA ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအချမ်းပြုတ်လွှာတွေကိုမအေးသန္တာကျော်ကအခုလိုစူးစီးတင်ပြထားပါတယ
်ဒေရဲ့ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တရင်ချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြတ်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးမှုပါတယ်။ကျေးဇူးပါ VOE တဲ့။တရင်တင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတော်သားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါတယ်။တိုင်းရင်းလွင့်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ကြိမ် live ပြီးသွားရင်လည်းဒုတိယအကြိမ် recording video တွေပြန်တင်ပေးပါအောင် VOA VOA ကိုအဖေတို့လက်ထက်ခတဲ့ကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရတော့ရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါရဲ့နော်ဒါမဲ့တစ်ခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါရဲ့ဒါဆိုရင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ show ကိုပြန်ပြီးတင်ပေးပါရဲ့ဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာအင်တာနက်စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်နောက်ထပ်ကိုပိုင်မြင်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကိုလည်းပြောချင်ပါတယ်။အထူးဖြစ်ကုလကူပါ လူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတငယ်တွေကိုတံမိုးထားပါလို့ရုပ်ရှင်တွေကလို့တည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်တံမလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းညင်နိုင်ဖမ်းလှုပ်ချင်နိုင်လှုပ်တတ်ချင်သလိုတတ်တနတ်ဖြားကဥပဒေနဲ့ထင်သလိုကြမ်းဖက်နေကြတာတပ်တီပေါင်းများစွာလည်းရှိနေပြီကျွန်တော်တူဦးတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းဝရန်ရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စီရမှာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောချင်ပါတယ်အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်ချီးနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဗန္ဓာတွေမပြုံးတိရလျောင်လူသားရေးမြစ်တွေမပြုံးတိရလျောင်အထူးဖြင့်လူပတ်ဝန်းကျင်ကြီးမပြည့်စုံမပြုံးတိရလျောင်ပြောတာပါဗျာမြန်မာပြည်အများဆုံးညီညွတ်ပါစေ
ဒီလိုဆိုရင်တော့အရင်နည်းနည်းနဲ့အားလုံးရဲ့ပန်းတိုင်းလွတ်လပ်မျှတတဲ့စစ်မှန်တဲ့စီကံဥရေပေါင်းတွင်ကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA စီစဉ်တွေကိုအားပေးနေရဲဆိုလို့ကျေးဇူးတင်ပါတယ်နော်သူရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့စကားလေးပြောပြပေးချင်ပါတယ်အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့တောင်းနေဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့ဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်မင်္ဂလာပါ VOE ကျွန်တော်ကရခိုင်တယောက်ပါဆိုပြီးရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ
်မင်္ဂလာပါ VOE ရေးကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ်
။ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်းထင်မြင်ယူဆချက်ဖြစ်ပါရဲ့နော်။မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်။ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရဝင်းနေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစီမှာလေ
မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့လူသမားတယောက်ပါကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေကဘာကြီးကမတရားဘူးဗျာနိုင်ငံတကာကိုပြောပြပြပါ VOE မြမရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်။ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
။ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရဘဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်းနေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားချင်ပါတယ်။CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတူဦးပါခင်ဗျာရက်တွေလည်းကြာလာခဲ့ပါပြီနှစ်တောင်မှကျော်လာခဲ့ပါပြီဘာတွေလုပ်နေကြလဲဘယ်လိုစားနေကြလဲတစ်ချက်လေးတော့မေးဖို့မရကြပါဘူးကိုယ့်အဖွဲ့တွေမေးလိုက်ပြန်တော့လဲအစင်မပြေတဲ့လူတွေကြီးပါပဲဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူးလှုပ်ခဲ့တဲ့လှုပ်သက်တွေလည်းနှမျောမိပါတယ်တချို့ဆိုရင်တေကုန်ကြပါပြီဘာနှစ်နာကြီးမှလည်းမရကြပါဘူးအတော်လေးအခက်တွေ့နေရပါတယ်
ဆီအာနာတိမ်မှုကိုအကျမ်းမဖက် CDM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ရေးအတွန်းရှိလာပြီးတဲ့အခါမှာဘလို့အကျက်တဲတွေနဲ့ဂျုံတွေးနေရလဲဆိုတော့သူရေးလာတာပါဒီလိုမျိုးစာဝတ်နေရေးကျက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့ online ကလိန်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီး online ပေါ်ကချင်းွေလုပ်ငန်းကလူတွေကိုတအားလိုက်လိန်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လည်နေပါတယ်ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်ရှင်ပိုကောင်းတဲ့မနှက်ဖြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ် Tomorrow view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow view ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ညီမပြည်မပေးစာများကိုမဟိတန်တော်ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကမ္ဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်ထိုင်းနိုင်ငံမှာဘန်ကောက်မြို့ကနှုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေတန်းရေခဲကြောင်းတွေရေပန်းစနေပါတယ်အဒီထိုင်းနိုင်ငံမှာပဲဘန်ကောက်မြို့မှာပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကိုလည်းကျင်းပခဲ့ပါသေးတယ်ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကနုတ်ပန်းတွေပုံစံဖန်တီးထားတဲ့ရေခဲကြောင်းတွေရေပန်းစားနေပါတယ်။ဘန်ကောက်မြို့ကထင်ရှားတဲ့ Wat Arun Ayawu City မှာရောင်းချနေတဲ့ဒီရေခဲကြောင်းတွေကဖျားစီဒီအောက်ခြေပစ်စင်အစစ်မှာအလှတက်ဆင်ထားတဲ့ကနုတ်ပန်းပုံစံမျိုးဖန်တီးထားတာပါ။ဒီရေခဲကြောင်းတွေကို Ayawu ပန်းလို့နာမည်ပေးထားပြီးတော့အရသာနှစ်မျိုးနဲ့ဖန်တီးရောင်းချနေပါတယ်။အရသာနှစ်ခုမှာတစ်ခုကခရမ်းရောင်ပဲအုံလို့ရတာဖြစ်ပြီးနောက်တစ်ခုကတော့လက်ဖက်ရည်ရောင်ထိုင်းလက်ဖက်ရည်ရတာဖြစ်ပါတယ်။ Pop Icon ရေခဲကြောင်းထုတ်လုပ်သူအသက်34နှစ်အရွယ် Syria Hand Fashion Chuk ဖန်တီးခဲ့တဲ့ဒီရေခဲကြောင်းတွေဟာထိုင်းနိုင်ငံရဲ့ကျွဲဝလာတဲ့ရင်းကျေးမှုအမွေအနှစ်တွေကိုထင်ဟပ်စေပြီးအမြင့်သစ်တွေရရှိစေဖို့အတွက်ဖြစ်ပါတယ်လို့ Syria ကပြောပါတယ်။အခုလိုဖျားကနာမည်ကြီးလက်ရာတွေကိုရေခဲကြောင်းပုံစံအဖြစ်နဲ့ဖန်တီးလိုက်တာကြောင့်လူတွေအနေနဲ့အရင်တုန်းကသတိမထားမိတဲ့လက်ရာတွေကိုလိုက်ရှာဖွေစေဖို့ဖြစ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောပါတယ်။ရေခဲကြောင်းတစ်ချောင်းကိုထိုင်းဘတ်ငွေ89ဘတ်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့2ဒေါ်လာခွဲကျော်ကျတဲ့မှာဖြစ်ပြီးဒီရေခဲကြောင်းရောင်းချလို့ရတဲ့အမြတ်ငွေတွေကိုတော့ဒီဖျားကဒီဗုဒ္ဓဘာသာပြန်ပွားရေးသင်တန်းတွေနဲ့ကျမ်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေအတွက်ကိုလှူဒန်းသွားမယ်လို့ရေခဲကြောင်းထုတ်လုပ်သူကပြောပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာပဲပြီးခဲ့တဲ့အပတ်ကအမိုက်ကောက်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံမှာစတင်ခဲ့တဲ့ဒီပြိုင်ပွဲကိုဆိုဖိုဂိုမီလို့နာမည်ပေးထားပြီးတော့အာကစားနဲ့အမိုက်ဆိုတဲ့ဂျပန်ဘာသာစကားနှလုံးကိုပေါင်းဆက်ဖန်တီးထားတာပါ။အမိုက်ကောက်တာကိုပြောစရာကိစ္စတစ်ခုအနေနဲ့ဖန်တီးခဲ့ကြတာပါ။အခုလိုအမိုက်ကောက်ပြိုင်ပွဲတွေကိုနိုင်ငံပေါင်း21နိုင်ငံမှာလည်းအလားတူကျင်းပခဲ့ကြပြီးနိုင်ငံတစ်နိုင်ငံချင်းစီကအနိုင်ရသူတွေဟာလာမယ့်နိုဝင်ဘာလကျရင်ကျင်းပမယ်ဆိုဘိုဂိုမီကမ္ဘာပထမအဦးဆုံးအမိုက်ကောက်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရမှာပါအသင်းလိုက်ရှင်ပြိုင်ကြရတာဖြစ်ပြီးတော့တက်သိန်းမှာလူ3ဦးပါဝင်ပါတယ်ပြိုင်ပွဲဝင်တဲ့အသင်းတွေအနေနဲ့စတူယန်1ကီလိုမီတာပတ်လည်မှာအမိုက်ကောက်ကြရတာဖြစ်ပြီးတော့ပလတ်စတစ်အမိုက်ဖန်ပလင်းအလူမီနီယံခွက်ဆက်ကူနယ်ဆေးလိပ် Secret ဖင်စီကန်စတဲ့အမိုက်တွေကိုအမျိုးအစား4ခုခွဲပေးရတာပါထိုင်းနိုင်ငံမှာကျင်းပတဲ့ပွဲမှာတော့ MJ အသင်းကအနိုင်ရရှိသွားတာဖြစ်ပြီးသူတို့အဖွဲ့ဝင်တွေအနေနဲ့အမိုက်ကောက်ရတာကိုဝါသနာပါပြီးအမျိုးအစားခွဲရတာကိုလည်းသဘောကျတဲ့အကြောင်းအဖွဲ့ဝင်တို့ကပြောပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဟွန်ဒူရက်စ်နိုင်ငံမှာအချင်းထောင်ရဲကနေမောင်းပြန်ရိုက်ဖယ်တနက်တွေအပါအဝင်လက်နက်မျိုးစုံနဲ့တနက်ကြီးစံအမြောက်အများကိုဖမ်းဆီးရမိခဲ့တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ် AR-15 AK-47 M16 စတဲ့မောင်းပြန်ရိုက်ဖယ်တနက်တွေဥစီနဲ့ပြောင်းတူတနက်တွေလည်းပါဝင်ပြီးတော့ကြီးစံမျိုးစုံနောက်ဓာတ်နဲ့အပိုင်းစတွေပါဝင်တဲ့လက်ပစ်ပုံမူရင်စေဝါငွေသားတွေနဲ့စက်သွယ်ရေးပစ္စည်းတွေပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပျော်လိချက်နဲ့ယုံကြည်ချက်စစ်စင်ရေးလို့နာမည်ပေးထားတဲ့ဒီစီမံချက်ကိုဟွန်ဒူးရက်စစ်ရဲတပ်ဖွဲ့တွေကလှုပ်ဆောင်ခဲ့တာပါ။အခုလိုအချင်းထောင်၅ခုကဖမ်းဆီးရမိတဲ့လက်နက်တွေနဲ့ကြီးစံတွေကိုတော့သတင်းစာရှင်းလင်းပွဲလုပ်ပြီးမိရှုဖျက်ဆီးပြခဲ့ပါတယ်ရှင
်။ဒီကျင်းနိုင်ငံစကားစဲမြို့နာကရွာလေးတိတ်ပါမှာအိမ်တလုံးကိုစားကြည့်တဲ့အဖြစ်အသွင်ပြောင်းထားပြီးတော့စာအုပ်ကြိုက်နှစ်သက်သူတွေကိုဆွဲဆောင်နေပါတယ်။ဘီရှက်အာမာရွာကလေးမှာနေထိုင်တဲ့မိုဟာမက်အဒဲလ်အဇီဖာတီဆိုသူကကလေးတွေအတွက်စာအလွယ်တကူဖတ်ရှုနိုင်ဖို့သူ့နေအိမ်ကိုစာကြည့်တိုက်အဖြစ်ပြောင်းလဲလိုက်တာပါ။အသက်34နှစ်အရွယ်အဇီဖာတီဟာမြို့မှာရှိတဲ့အများပြည်သူစာကြည့်တိုက်မှာအလုံးလုံးသူတစ်ယောက်ဖြစ်ပြီးတော့ကလေးတွေအနေနဲ့စာလာဖတ်နိုင်အောင်စာအုပ်ဖားနိုင်အောင်ကြည့်ရွယ်ပြီးအခုလိုစာကြည့်တိုက်တစ်ခုဖွင့်လှစ်ခဲ့တာပါ။တပတ်ကိုစာအုပ်5အုပ်ငှားလို့ရပြီးတော့အနီးပတ်ဝန်းကျင်ကအများပြည်သူစာကြည့်တိုက်နှစ်ခုကစာအုပ်ပေါင်း 2,000 လောက်ကိုလည်းသူ့စာကြည့်တိုက်ကနေငှားရမ်းထားပါတယ်။အနီးနားရွာတွေကကလေးတွေကလည်းသူ့စာကြည့်တိုက်လေးကိုစိတ်ဝင်စားကြပြီးတပတ်ကိုကလေး900လောက်လာစာဖတ်ကြပါတယ်။
ဖြူချက်စမ်းပြတဲ့တွင်ကိုကိုငင်းညာနဲ့မခင်ဖြူတွေတို့ကတင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်မယ
်။ NUG ဂျာဂလာမြို့သားညီညီအစိုးရအနေနဲ့ American ပြောင်စုကနေပြီးတော့ drone တွေတန်ကြပ်ကမော်တော်ယာဉ်တွေ radar စောင့်ကြည့်မှုကိရိယာတွေဝယ်ယူဖို့ပါဝင်လက်နက်မဟုတ်တဲ့အကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်စုစုပေါင်း$925 တန်အကူအညီတောင်းခံတယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနိုင်ငံရေးဟာ American အစိုးရဘက်မှရောလွှတ်တော်မှာပါတိတ်ပြီးတော့အားမကောင်းလှတာမှလို့ဒီအကူအညီတောင်းခံမှုတွေရပါမလားဆိုတာကိုတော့ဝါရှင်တန်နိုင်ငံရေးသူတွေကတန်လျာရှိကြပါတယ်။ဒီအကူအညီဟာမြန်မာဒီမိုကရေစီရေလှရှားမှုအတွက်ကြီးမားမားထောက်ပံ့ဖြစ်တယ်လို့ဒီအကူအညီကြောင့်စစ်ကောင်စီကိုလွန်မင်းအားနည်းသွားစီမှာဖြစ်တယ်လို့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာက VOA ကိုပြောပါတယ်။အမေရိကန်လွှတ်တော်ကအတီးပြုတ်ပေးခဲ့တဲ့2023ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA ထဲမှာဘာမား X ဆိုပြီးတော့လူသိများတဲ့မြန်မာဒီမိုကရေစီရေအတွက်ထောက်ပံ့ပေးဖို့ပြောင်းလဲချက်တွေလည်းပါပါတယ်။ဒီဥပဒေထဲမှာအတုံးနှုံးအဖြစ်ဒီ2022ခုနှစ်နယူးဒေါ်လာရင်းနောက်ပိုင်းဖွဲ့ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွဖော်ပြပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေထောက်ပံ့ပေးဖို့ဆိုပြီးတော့အစိုးရကိုလုပ်ပိုင်ခွင့်ပေးထားပါတယ်။ဂျပန်ပင်လယ်ပြင်ထဲမှာရုရှားရင်နဲ့လေတပ်ဖွဲ့တွေနဲ့ပူးတွဲစီလေ့ကျင့်မှုဆိုပြီးတော့တရုတ်စီရင်အုပ်စုတနုနေနေကထွက်ခွာသွားတယ်လို့တုတ်ကဝေဝင်ကြီးဌာနကထုတ်ပြန်ပါတယ်။တဟမဟာပြူဟာမြောက်ရေချောင်းလန်းလုံခြုံရေးဆောင်ရွက်ဖို့အတွက်ရည်ရတာဖြစ်တယ်လို့တုတ်ကဝေဌာနကပြောပါတယ်။ Northern Interaction 2023လို့အမည်ပေးထားတဲ့ဒီစီးလေ့ကျင့်မှုဟာယူကရိန်းကိုရုရှားကျူးကျော်စစ်ဖြစ်ပြီးကလေးကတုတ်နဲ့ရုရှားကြားစီးပူးပေါင်းဆောင်မှုတိုးမြင့်လာတဲ့သဘောလည်းဖြစ်ပါတယ်။တချိန်တည်းမှာတော့စစ်ဖက်ဆက်ဆံမှုတွေကိုပြန်ဖွင့်ဖို့အတွက် American ဘက်ကတောင်းဆိုမှုကိုတော့တုတ်ကပယ်ချထားဆဲရှိပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေဟာယူကရိန်းရှေ့ဘက်ခြမ်းစစ်မြေနယ်ပြင်မှာနေရာ၃နေရာထက်မနည်းတိုက်ပွဲတွေရှိနေပြီးတော့အရှိဖက်ချမ်းတိုက်ပွဲတွေဟာအတော်လေးပြင်းထန်တယ်လို့ယူကရိန်းလက်ထောက်ကာကွယ်ရေးဝန်ကြီးဟန်နာမာလီယာက Telegram စာမျက်နှာမှာတနင်္လာနေ့ကရေးပါတယ်။ယူကရိန်းတပ်တွေဟာမြောက်ပိုင်းဒေသနဲ့ရုရှားတို့ဒီမေလကတည်းကတင်ထားတဲ့ဘမ်မူမြို့တောင်ပိုင်းစစ်မြေနယ်ပြင်တွေမှာအသာရနေတယ်လို့ယူကရိန်းတပ်ဖက်ကတော့ပြောနေပါတယ်။ဇာပိုရာစီရှိတဲ့တောင်ပိုင်းစစ်မြေနယ်ပြင်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုသားညို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Zubair Altayat နဲ့ Zainab Abdurrahman တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေတာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြမှာရှင်နှန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်တမ်းပါ
This program has come to you from the Voice of America, Washington.